ထိုင်းနိုင်ငံတောင်ပိုင်းထိုင်းမြန်မာနယ်စပ်ရင်းနှောင်းလွှဲမှုကြီးကြပ်ရေးအချုပ်ခန်းမှာထိန်းချုပ်ခံရတဲ့လူရက်စစ်မြန်မာ600ဦးနေရပ်ပြန်နိုင်ရေးအတွက်ဇန်နဝါရီလ28ရက်နေ့ကဆန္ဒပြခဲ့ပါတယ်။အဲ့ဒီလိုဆန္ဒပြပွဲပေါ်ပေါက်လာပြီးတော့နေရပ်အကြားဇန်နဝါရီလ30ရက်နေ့မှာတော့မြန်မာတန်ယုံကတန်အရာရှိတွေဆွေးနွေးညှိနှိုင်းပြီးသူတို့ကိုတုံ့တုပ်ခွဲပြီးတော့နေရပ်ပြန်မှုပေးဖို့အစီအစဉ်ဆောင်ရွက်နေပါတယ်။မှတ်ရေးမှာကသတင်းပေးပို့ထားပါတယ်။
ထိုင်းမြန်မာနယ်စပ်ရနောင်းမြို့ကလူဝင်မှုကြီးကြပ်ရေးအချုပ်ထောင်မှာရှိတဲ့ယာနဲ့ချီရှိတဲ့လူရက်စစ်ပြီးနေရက်မပြောင်းရသေးတဲ့မြန်မာအစင်းသားတွေဟာဇန်နဝါရီလ28ရက်နေ့မနေ့မှာဆန္ဒပြခဲ့ကြပြီးတဲ့နောက်သူတို့ဟာနေရက်ပြောင်းနိုင်ရေးအတွက်ဗန်ကောက်မြို့မြန်မာတန်ယုံကအလုသမားတန်ယာရှိကစီစဉ်ဆောင်ရွက်နေပါတယ်။အလုသမားတန်ယာရှိဦးတယောင်ကရနောင်းလာဝကအချုပ်ထောင်ကတာဝန်ရှိသူတွေဆန္ဒပြသူတွေကော့တောင်းမြို့ကတာဝန်ရှိသူတွေနဲ့ညှိနှိုင်းတိုင်ပင်ပြီးလူရဲသိတဲ့မြန်မာနိုင်ငံသား600ကိုတုံးတုပ်ခွဲပြီးနေရပြန်ပို့ပေးမှဖြစ်ကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအလုသမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်
။မနေ့ကတော့အလုသမားဆိုင်ရာအခြေစိုက်မှာသူတို့ကြီးညာတာကအဲဒီရောက်600ကျော်ဒီဟိုကသူကအလုအခုပထမဆုံးအရင်ဆုံးတတုပ်ရင်းလုပ်မယ်ပြီးရခါကျတော့အနေနဲ့ကဒီအကုန်လုံးကိုပြန်ပြီးတော့ပို့ပေးသွားမယ်။အဲ့အထက်ကလူတွေနဲ့အကုန်လုံးဒီကနေ့ပတ်သက်ပြီးတော့ဟိုကျင်းတဲ့ပဲဆိုတဲ့အကြောင်းအဲ့အကျမ်းလေးတော့ကြည့်လိုက်ကျွန်တော်ကမှဘန်ကောက်မှာဟောက်ကန်ရယ်သူတို့အတုံးလိုက်ဆွဲပြီးတော့ပေါ့နော်ဟိုဘက်ကလည်းဒီဒီကော်တောင်းမဲ့ဆမ်းမဲ့ပဲသူတို့ဆွေးနွေးထားပြီးပြီဆွေးနွေးပြီးတဲ့အတွက်ကြောင့်မလို့အခုတော့ပထမဆုံးအတုံးကနေရဝင်းကျင်လာမသိဘူးပထမတုံးပြီးတဲ့အခါကျမှနောက်နောက်တော့အဲ့လိုကိုဖတ်ပြီးတော့ပြင်မယ်ပေါ့နော်ဟုတ်တယ်အကျဉ်းသားတွေလည်းတရားကိုအကျဉ်းသားတွေလည်းဒီကနေ့ပတ်သက်ပြီးတော့ကျင်းတဲ့သူတို့အနေနဲ့ဟိုတောင်းဆိုလာတဲ့ဟာတွေဥမာဟိုဘာလဲဟိုဆောင်ရွက်ရေးတဲ့ဟာတွေပါခုနကပြန်လဲရုပ်သိမ်းပြီးတော့ပြေးရတယ်ပေါ့နော်အာညာတော့သူတို့ပြန်ပို့ပေးမယ်ဆိုတော့
နောက်ဘက်ကအချုပ်ထောင်ထဲမှာရှိတဲ့မြန်မာ600တဲကမြန်မာ200ကျော်ကိုတော့ဖေဖော်ဝါရီလ2ရက်နေ့မှာစတင်လွှတ်ပေးပြီးနေရက်ပြန်ပို့ပေးမှာဖြစ်တယ်လို့ဖေဖော်ဝါရီလ10ရက်နေ့နဲ့15ရက်နေ့မှာလဲနောက်ထပ်ကျန်နေသူတွေကိုဆက်ပြီးတော့ပို့ဆောင်ပေးမှာဖြစ်တယ်လို့လဲဆိုပါတယ်ထိမ့်သိမ့်ခံရသူအများစုဟာထိုင်းတောင်ပိုင်းအချင်းထောင်ကနေလွတ်ရစေလို့မြန်မာပြည်ကိုပြန်ဖို့အတွက်ရနောင်းလာဝကမှပြည်တော်ပြန်ဖို့စောင့်ဆိုင်နေကြပေမဲ့ရက်ရှည်ဆက်လက်ထိမ့်သိမ့်ခံနေရတာပါသူတို့တွေဟာကိုဗစ်ကပ်ဘေးကာလကစပြီးမြန်မာဘက်ကလက်ခံနိုင်တဲ့အရေအတွက်ပေါ်မူတည်ပြီးလူစုခွဲပြီးတစ်လကိုတစ်ချိန်နှစ်ချိန်ခန့်သာလူအကန့်အသတ်နဲ့ပြန်ဖို့ပြီးနေတာကြောင့်ကြက်ကြာမှုတွေဖြစ်ပြီးအချုပ်ထောင်ထဲမှာ6လလောက်ထိဆက်ပြီးတော့နေထိုင်နေရပါတယ်ဒီအတွက်ကြောင့်လူရဲစိတ်တဲ့မြန်မာတွေဟာပြီးခဲ့တဲ့နှစ်ကလည်းဆန္ဒပြခဲ့ကြပြီးမှပြန်ပို့ပေးခဲ့တာတွေရှိခဲ့ပါတယ်အခုလည်းဆန္ဒပြမှုတွေဖြစ်ပြီးမှဒီလူတွေကိုအစုအဝေးနဲ့မြန်မြန်ဆန်ဆန်ပြန်ပို့နိုင်ဖို့အတွက်စီစဉ်ခဲ့တာဖြစ်ပါတယ်ရှင်